ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလနှစ်သစ်ကူကျန်းမာရေးတန်ဋိဌာန်အကြောင်းပြောပြထားပါတယ်။2021ခုနှစ်အတွက်ကျန်းမာရေးတန်ဋိဌာန်ချရာမှာကိုဗစ်ကမ္ဘာကပ်ရောဂါကြီးကြောင်းအရင်ပုံမှန်တန်ဋိဌာန်တွေနဲ့မလုံလောက်တော့ပဲပုံမှုအလေးထားစရာတွေရှိလာနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဘာကြောင့်အရင်နှစ်တွေလိုပုံမှန်တန်ဋိဌာန်တွေမလုံလောက်တော့ပဲဘလို့အသစ်မျိုးတွေအလေးထားလုပ်ဆောင်ဖို့လိုလာပါလဲ။ဒီကြောင်မြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကူဆရာဝန်များအဖွဲ့ကဒေါက်တာမြင့်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ဟုတ်ကဲ့ဒေါက်တာမြင့်ခင်ဗျာကျွန်တော်တို့အခုနှစ်သစ်ကူ2021ကိုရောက်တော့မှာဖြစ်တဲ့အတွက်နှစ်သစ်မှာကျန်းမာရေးကောက်အောင်တန်ဋိဌာန်ချလေးရှိပါတယ်ဆရာ။ဒါပေမဲ့အရင်တုန်းကတော့ပုံမှန်ပေါ့နော်ကောင်းကောင်းစားမယ်လှုပ်ရှားမယ်နားမယ်အိပ်မယ်အစရှိသဖြင့်ပါဆရာရဲ့အဓိကပြောခဲ့ကြပါမယ်အခုလို့ကိုဗစ်ကာလရောက်တဲ့အခါကျတော့အရင်ပုံမှန်ဒီကျန်းမာရေးတန်ဋိဌာန်တွေတစုံတရာအပြောင်းလဲရှိမလားပေါ့အပြောင်းလဲရှိမယ်ဆိုလို့ရှင်လဲဘယ်လိုမျိုးအဓိကထားလို့ဆောင်တင်တာကိုစရှင်းပြပေးပါလားဆရာရဲ့
နှစ်သက်ကူတိုင်းနှစ်သက်ကူတဲ့ခါတိုင်း Happy New Year အပြင်ငါတို့ရဲ့အရင်နှစ်တုန်းကအကျင့်မကောင်းတာတွေတို့မို့ရှင်ငါတို့မလုပ်ခဲ့တာတွေဒီနှစ်သက်ကူမှာနောက်တဲ့နှစ်2020တစ်ထဲမှာဘာတွေလုပ်ကြမလဲဆိုတော့ထူးခြားတာက2020တစ်ခုလုံးကြီးကကိုဗစ်နဲ့သွားခဲ့ကြတာဟုတ်သွားခဲ့တော့အများစုကတော့ကျန်းမာရေးအတွက်ကိုဗစ်ကြီးပြတ်ဖို့အတွက်ကိုကဘယ်လိုလုပ်ကြမလဲဆိုတဲ့အနိစ္စမျိုးတွေစဖို့လိုတာပေါ့နော်ဒါမဲ့ကျွန်တော်တို့ဒီစစ်တမ်းတွေလိုက်ကြည့်လိုက်တဲ့ခါကျတော့ဒီတန်ဋိဌာန်တွေချပြီးတော့အောင်မြင်လို့နေလူတွေရှိရခိုင်တော့ပဲရှိတယ်ဆိုတာမျိုးတို့ကဘာမှမတန်းနေရှိတယ်ဆ
ိုတော့နည်းတာပါဆရာနော
်နည်းတော့တော့ကိုနည်းတာ92ရခိုင်တော့ကမလုပ်ကြအဲ့တော့ဒါကိုကျွန်တော်တို့ကကြော်လွှားပြီးတော့ပေါ့နော်ကိုဗစ်ကာလလည်းဖြစ်နေတဲ့ခါကျတော့ဒီအကူရတော့ရှေ့ရကိုင်းတော့ပဲအောင်မြင်တယ်ဆိုတဲ့အကြောင်းကတော့သူကတော့ရှေ့နှစ်ကြာငါဆဲလိဖက်မယ်ငါဝိတ်ကိုပေါင်30လောက်ချမယ်ဆိုတာလူကပထမပိုင်းတော့စားချောနောက်တော့မလုပ်နိုင်ဘူးပေါ့အဲ့ဒါတွေကဘာလဲဆိုတန်လိကြံဆိုတဲ့အတိုင်းဆုံးဖြတ်ကြံဒီဇိုင်းမမှတ်လုပ်ပါမှာလေဒီဇိုင်းမမှတ်လုပ်ဖို့အတွက်ကကျွန်တော်ကအရင်ဆုံးနံပါတ်1တိကျတဲ့တန်လိကြံချဖို့လိုတာပေါ့နံပါတ်2ကဒါကိုတိုင်းထွာလို့ရမယ်နောက်တစ်ခုကဒါကိုတကယ်ပဲပန်းနိုင်ရင်အဲဒါပေါ့တကူနေတဲ့သုံးတာမယ်တော့အချင်းကာလသတ်မှတ်ချက်ပေါ့နော်ငါပဲကာလမှာအဥမာပြောရရင်တော့ဗျာငါလေ့ကျင့်ခန်းလုပ်တော့မယ်ဆိုလို့ချင်းဟုတ်ပြီလေ့ကျင့်ခန်းကိုငါတစ်ပတ်ကို30စတိုင်လုပ်မယ်တစ်နေ့ကိုအနည်းဆုံးမိနစ်30လုပ်မယ်အဲ့လိုမျိုးတွေတန်ဋိဌာန်ဆိုတာကဟိုသတ်သတ်မှတ်မှတ်ကလေးလုပ်ပေးပါပေါ့နော်ဒါပေမဲ့နည်းနည်းသေးသေးလေးလုပ်နိုင်တာကအစားအောင်ပွဲလို့သတ်မှတ်တာပေါ့ဒါဆိုထပ်တလဲ restart လုပ်ရတာပေါ့နော်ကွန်ပျူတာ restart လုပ်တော့ပြန်ပြန်လုပ်နေတာကလည်းဒါတန်ဋိဌာန်ချမှတ်တဲ့အတိုင်းလုပ်တာအဲ့တော့ကျွန်တော်ကဒိုင်ယာရီလေးတစ်ခုဆွဲရတော့မှာပေါ့နော်ငါပြောထားတဲ့အတိုင်းလုပ်နိုင်ရလားတို့မို့ရှင်လဲကိုနဲ့အရင်ဒီဆုံးလူကိုဖွင့်ပြောမှာငါကတော့ဒီနှစ်မှာဒါရအောင်လုပ်မယ်ဟေ့ဆိုတာကိုစိတ်တူကိုယ်တူကိုပြောထားအဲ့ဒီလူကပြန်ပြီးတော့ကိုယ့်ကိုသတိပေးနေပါပါလုပ်နိုင်ရမလုပ်နိုင်ဘူးပေါ့နော်အဲ့လိုလေ
းဟုတ်ကဲ့ဆရာကြီးဒီနေ့မှာကိုဗစ်ကာလမှာခုနက
အများစုကတော့ဒီကိုဗစ်ကာလမှာမိမိကိုယ်ကိုမိမိဘယ်လိုဖြူဆိုင်မလဲပေါ့အဲ့တော့ယောဂါတွေကအခုဒီလောက်ထိကိုထိန်းထားပြီ2021ခုလုံးထဲမှာအရှုကြလဲကာကွယ်ဆေးလို့ပြောတာကာကွယ်ဆေးဆိုတာသူများကထိုးပေးมาရမှာလေအဲ့ဒါမျိုးတန်ဋိဌာန်ချမယ်အစားမိမိကိုယ်ကလည်းဘလို့ပြုတ်မှုနေထိုင်မလဲပေါ့စက်စကယ်ကိုယ့်ကိုဘလို့ view ဆိုင်မလဲမတ်စတာဒါအစားလက်နဲ့မကင်တော့ဘူးလားအဲ့လိုမျိုးအဲ့တော့ကျွန်တော်ကတော်တော်များများကကိုဗစ်ကာလမှာအိမ်တွင်အောင်းနေကြတဲ့ social distancing လို့ခေါ်တဲ့လူနဲ့မတွေ့ရမသွားရပေါ့နော်အဲ့တော့ဒူးဒူးချင်းရုပ်ပိုင်းအဖြစ်ကွာနေရတယ်ဒါပေမဲ့စိတ်ပိုင်းအဖြစ်တော့တို့ရှင်လူမှုရေးပိုင်းတော့ connect ဖြစ်နေရမှာတကယ်တော့ထိတ်တွေ့ချိတ်ဆက်နေရမှာအဲ့ဒီတော့ကိုယ့်အိမ်မှာပဲဖြစ်ဖြစ်သူတို့နဲ့တယ်လီဖုန်းတို့ဘာတို့ဗီဒီယိုနဲ့ Viber တို့အဲ့နောက်ခါကျရင် delivery နဲ့ပို့တာတို့အဲ့လိုမျိုးတွေပေါ်လာတာပေါ့နော်အဲ့တော့အဲ့ဒါတွေကလည်းတစ်ခါခါကျရင်တယ်လီဖုန်းပို့တာရယ် TV ကြည့်တာရယ်ဗီဒီယိုအခွင့်ကြည့်တာရယ်အဲ့ဒီအရာစိတ်ဖိစီးမှုတွေပိုဖြစ်လာဆွဲလန်းမှုတွေဖြစ်လာတော့ကျမရဲ့မှာထိခိုက်ပြန်ရောအဲ့ကျွန်တော် screen time ကိုရှော့ရမယ်လို့ပြောလိုက်အဲ့တော့တစ်ခါထိုင်နေတယ်လို့ပြောကြတယ်ထိုင်နေတယ်တော့လေတုတ်ရှားမှုကမရှိဘူးထိုင်တာများလေလေသူတွေကအိုင်မယ်တုတ်ရှားမှုနည်းလေလေကြက်သားတွေကညောင်းမယ်သူ့လက်ပတ်မှုတွေနှေးမယ်ဆိုတာကိုဖြစ်လာတဲ့ခါကျတော့ကျမကြီးနဲ့ပတ်သက်လို့တန်ဋိဌာန်ချရင်တော့ကိုလည်းလှုပ်ရှားလှုပ်ရမယ်အဲ့အပြင်လည်းထွက်လို့မရပြန်ဘူးဗျ။တော့အိမ်တွင်ကျွန်တော်တို့ဘယ်လိုလုပ်ရှားမလဲပေါ့နော်။ပက်လက်အိပ်ပြီးတော့ခြေရောက်တွေခတ်ပါလား။သူကတော့တနေကုန်အလုပ်လုပ်နေရလို့နေ့လည်စာစားချိန်မှာ15မိနစ်ကိုဒီထဲမှာပဲတပတ်လည်အောင်ရှောင်းမယ်။တော့ကိုယ်လည်းလုပ်ရှားလေးချိန်ကဥကောင်းလေးချိန်ကလက်လေးချိန်ကဒါမျိုးတွေကျွန်တော်တို့အိမ်တွင်မှာလုပ်သွားနိုင်တဲ့လုပ်ရှားမှုတွေပေါ့
။ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
စားတော့တွေကတော့တွေ့ရတာစားရတာပေါ့နော်။အလူကျော်အထုပ်တွေဖောက်စားတာပေါ့။အဲ့လိုတွေစားစားနေတဲ့ခါကျတော့လေမဖြစ်ပြန်ဘူး။အဲ့တော့ကိုယ်တိုင်ချက်မယ်။ချင်းချင်းရောဝယ်မယ်။ငါတပတ်မှာအနည်းဆုံးတို့စရာနှစ်ပကံစားမယ်တို့သုံးပကံစားမယ်တို့စရာထဲမှာအသီးပေါင်းစုံပါမယ်အရွက်ပေါင်းစုံပါမယ်အဲ့လိုမျိုးတွေအသီးအနံပိုင်းနဲ့ပြောင်းရမှာပေါ့နော်ငါးတွေပါမယ်အဲ့တော့တနည်းအတွက်ဒါယာကြီးလေးဆွဲထားရမယ်ဆိုတဲ့ပုံစံမျိုးပေါ့နောက်ကကိုအိမ်ငယ်တဲ့အချိန်ဘယ်လောက်ရှိလဲကိုယ်ကိုပတ်မယ်ဗျအိမ်ငယ်သွားတယ်နှုံသွားတယ်ဆိုတာတွေကလည်း energy ပေါ့နော်သွားအင်တွေညော့တော့အဲ့တော့အချိန်တတ်မှာတော့မယ်အခွန်တိုင်းလောက်တော့အနည်းဆုံး တော့အိတ်ဖို့ဖြစ်မယ်အခုဒီကိုဗစ်ကာလမှာလူတွေအိတ်ရှင်အများနေသွားတယ်အဲ့တော့ရေတောက်နေလို့ရှင်တဲ့ရေဓာတ်တွေခန်းချောက်ပြီးတော့လူတွေကနှုံးတာပေါ့အဲ့တော့ငါတနေ့ကတော့ပုံမှန်အားဖြင့်ရေနှစ်ပလင်းတောက်မယ်လို့တော့အဲ့လိုမျိုးကနေကျွန်တော်လမ်းဆန်းတယ်တော့ကျမ်းမာရေးနဲ့ပတ်သက်တဲ့တိုင်းခံရတော့အမျိုးမျိုးရှိနေတာပေါ့နော်ခုနကအဝလုံးမှာဆိုလို့ဝိတ်ချမှာဒါပေမဲ့ဆွတ်ဆက်ပြီးတော့ငါတလာတွဲမှာပေါင်30ကြမယ်ဆိုပြီးအသင်းအတန်လုတ်ပြန်တော့လေသဘာဝမကြောက်ဘူးဗျာအောင်စပြီးတော့ကျွန်တော်လုတ်တွဲကငါလုတ်နိုင်ရဲ့လားဆိုတာကိုစတွေ့မယ်နည်းနည်းလေးကစလုံးမယ်ယုံနေလေးနဲ့အပြေးပြန်ကလေးပေါ့ဗျာလူဝဲရှိတဲ့လူကလေးဖြစ်ပေါ်ဆိုရင်နိုင်ပါပဲအဲ့တော့တရိတ်ထံဆိုတာရေစီသွားမှာလေပြီးတော့စလေးဖြတ်မယ်ဆိုတဲ့လူတွေကခဏခဏစလေးတွေဖြတ်ကြတယ်ဥတော့မဖြစ်နိုင်တဲ့ဟာတွေပေါ့နော်အဲ့တော့2021ဒီမှာဒါတွေငါဖြစ်နိုင်တာကျဲကိုကျမ်းမာရေးအတွက်ဆိုတော့လုံးဝဖြတ်တော့အကောင်းဆုံးဒါပေမဲ့ဒါတွေကမရနိုင်တဲ့ဟိုတန်ဋိဌာန်တွေဖြစ်နေတယ်အဲဒါမှမဟုတ်ရနိုင်တဲ့တန်ဋိဌာန်ကိုစလုပ်မယ်အရင်10လိတောက်မယ်ငါ9လိပဲတောက်တော့မယ်ဘုမရှင်လည်းငါဒီနေ့ကိုအလိမ့်20ရနိုင်ငါဒီတနေ့အတွင်းမှာတနေ့2လိပဲတောက်မယ်ကွာဆိုတာမျိုးပေါ့နော်အဲ့တော့ဒီထဲမှာကျွန်တော်အကုန်လုံးကိုတန်ဋိဌာန်ချမယ်လို့မဟုတ်ဘူးအနည်းဆုံးတစ်ခုပဲဖြစ်ဖြစ်စာစာရင်းနဲ့ဒါတနေ့လုံးတော့ပါသွားမယ်အဲ့ဒီမှာကိုယ်မစားတော့ဘူးကွာဆိုတာမျိုးကြီးပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီနေ့မှာကိုဗစ်ကာလမှာခုနကလှုပ်ရှားမှုနည်းတဲ့အပြင်အပြင်းမထွက်ရတဲ့အတွက်လည်းပုံမှန်ဆက်သွယ်မှုတွေမရတဲ့အတွက်ပေါ့နော်။နောက်ယောဂကုခံမှာဆိုရင်ဒါစိတ်ဖြစ်စီမှုတော်တော်များတယ်အတွက်တော့ဘယ်လိုအကြံပေးချင်လဲ
။စိတ်ပိုင်းဆိုင်ရာအများစုကတော့တရားထိုင်ပါတကယ်တမ်းကတော့ကိုယ်အရင်တော့ကကြည်နူးခဲ့ရတာလေးကိုပြန်လေသတိရတာလေဒါစိတ်တည်နေတာပဲ။စိတ်ပိုင်းဆိုင်ကတန်လေအပန်းဖြေတာ။အခုလူတွေကခီးမထွက်ရဘူးကွာ။အကျွေးတော်တွေဟိုတော့ပေါ်လာတာပေါ့နော်ဒီကနေပြီးတော့ကျွန်တော်တို့အာဖရိကသွားကြည့်မယ်ဒီလိုရှောက်ကြည့်ရတယ်မဟုတ်တော့ဘင်းနဲ့သူ့မြို့အကြောင်းတွေကိုလိုက်ဖတ်မယ်ဆိုတာဘုဒ္ဓတာလည်းအများကြီးရတာပေါ့နော်အခုကတရားထိုင်တာလည်းလုပ်လို့ရပါတယ်အဲ့ဒီကနေမှအိမ်ထဲမှာအစ်စ်ပင်လေးတွေဆိုတော့ကျွန်တော်တို့တစ်ခွာပင်လေးတွေစိုက်ပြီးတော့ရေလောင်းပြီးတော့အညောင်လေးတွေထွက်လာပြီလားအဲအစ်စ်ပင်လေးနေ့စဉ်နေ့စဉ်ကျွန်တော်တို့ကြည့်နေရပြီဒါစိတ်အာရုံတော့နော် concentration လို့ခေါ်တယ်တမာရီအားကောင်းလာတာ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီ covid ကာလမှာ
တော်တော်များများကအခုပြဿနာတက်နေတာကဆီအောင်ကြီးတွေနဲ့ပြလို့မရဘူးပါရဂူနဲ့ပြလို့မရဆိုတော့သွားတွေကိုလည်းစေကန်းနေဆိုဒီ covid ရှိတော့နှိုက်ရမှာဆရာကြီးလည်းကြောက်တယ်ပိတ်တယ်သွားမဲ့လူကဒုက္ခရောက်တဲ့ခါကျကိုယ့်ကိုယ်သွားဖို့ဘယ်လိုဘူးဆိုင်မလဲဟိုကျွန်တော်သွားဖို့ကြိုးနေတယ်ထိုးပြရတာမျိုးတွေဒီတစ်ခေါက်မှငါသွားနှစ်ကြိမ်တိုက်မယ်အဲ့တော့နောက်တော့နည်းနည်းတိုးရင်တိုးမယ်ဒါအဲ့ဒီတိုင်းပဲသွားတယ်တစ်နှစ်လုံးသွားဖို့အရေးကြီးတာဟုတ်အဲ့ဒီဒါယာဒီနေကျွန်တော်လုတ်သွားမယ်ဆိုရင်တော့ဒီနှစ်တစ်ခုအဋ္ဌံလေးဟာကိုဗစ်ကာလပြီးမဲ့လဲကျန်းမာရေးအပိုင်းကနေကျသွားနိုင်တယ်လို့ကျွန်တော်ယူဆပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးများရှင်ပါရှင်